ိုင်းနိုင်ငံနဲ့ဆက်ပရာချုခရီကန်ပြည်နယ်ထဲမှာတရားမဝင်မြန်မာတွေတည်လာတဲ့ကားတစ်စီးကမီလာ6ရက်နေ့မနေ့၄နာရီကျော်အချိန်မှာလုံခြုံရေးစစ်ဆေးရေးကိမှာအစ်စစ်မခံမဲမောင်းပြေးခဲ့ပြီးတဲ့နောက်မှာတော့လုံခြုံရေးတပ်ဖွဲ့တွေကပြစ်ခတ်တာဖြစ်ပြီးတဦးသေးဆုံး၃ဦးပြင်းထန်တဲ့ဒဏ်ရာတွေရရှိထားပါတယ်။ထိုင်းခြေဆိုင် VOE သတင်းတောက်မအေးအေးမှသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းမြန်မာနယ်စပ်ပရာချုခရီကန်ပြည်နယ်ထဲမှာလူမောင်ကိုသမားတွေကအထောက်ထားမဲ့မြန်မာတွေကိုတဲဆောင်လာပြီးလုံခြုံရေးစစ်ဆေးရေးခိတ်ရဲ့အစ်စ်သေးမခံပဲမောင်းပြေးမှုဖြစ်ခဲ့တာပါ။မေလ6ရက်နေ့မနေ့၄နာရီကျော်အချိန်လောက်မှာအထောက်ထားမဲ့မြန်မာတွေကိုမှောက်ရဲ့အနေထားနဲ့တဲဆောင်လာတဲ့ကားဟာစစ်ဆေးရုံမခံပဲအရှိန်ကြီးမြင့်နဲ့မောင်းပြေးခဲ့တာကြောင့်လုံခြုံရေးတပ်ဖွဲ့တွေကနောက်ကလိုက်လံဖမ်းဆီးခဲ့ပါတယ်။ဒါပေမဲ့ပြန်တွေ့ချိန်မှာတော့တနက်ထံရီနဲ့အသက်35နှစ်ရွယ်မြန်မာတဦးသေဆုံးခဲ့ပြီး3ဦးကိုတော့တနက်ထံရီနဲ့တွေ့ခဲ့တယ်ဆိုပြီးလုံခြုံရေးအာဏာပိုင်တွေကဆိုပါတယ်ပြစ်ခတ်မှုနဲ့ပတ်သက်လို့ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအဖွဲ့ကအလုသမားရေးရာတာဝန်ခံဦးမင်းဦးကအခုလိုပြောပြပါတယ
်ဟိုပြစ်တဲ့လူတော့ဘုမဆုံးလမ်းနေရဆိုရတော့ရှိပြစ်တာတော့မနေရမနေတာပေါ့နော်အစော်ကြီးဖြစ်တာဒီတရားမဝင်တဲ့မြန်မာတွေကိုအရင်ကဟောရတယ်ဒီမောင်ကိုတင်းနေကြရနေပြီတော့သူတို့ဆောင်ခိုင်းကြတဲ့ဟိုကပေါ့ကျွန်တော်စီယုံချံအဲ့ဒါနေခေါ်လာတဲ့အချိန်မှာအဲ့ check point ရောက်တော့အဲ့မှာပုံမှန် check point ကြီးရှိတယ်လေဒါသူတို့ကဒုံးနဲ့လည်းလုံလုံရဲ့ data ဟိုကထွက်ပြီးမောင်းပြီးတော့သူတို့နောက်ဟောနေဝင်လိုက်ပြီးတဲ့နေရာမှာသူကစလန်ပြတ်သွားတာဘာလဲဆိုတော့နောက်တွားတွေ့တဲ့အချိန်မှာကားအဲ့မှာမထုတ်ရထားပြီးဟိုတန်းရထားတဲ့လူ၃ယောက်လေပြင်းနေလူ၃ယောက်အဲ့မှာပြေးတော့ပြီးတော့တော့ပြေးလာမှလည်းဆရာတော်မကားနိုင်တဲ့ခါအဲ့ခြုံထဲမှာပုံမြင်နေမှာနောက်ထပ်ဆေးကိုတက်ပြေးတာ
ဒီတိကျမှုကချက်ပိုင်းကလုံခြုံရေးအာဏာပိုင်တွေကပြစ်ခတ်ခဲ့တာလားတခြားလူမောင်ခိုခိုင်းအချင်းချင်းကပြစ်ခတ်တာလားဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးအခုအခါမှာတော့အဲ့ဒီလုံခြုံရေးအာဏာပိုင်ကြီး15ဦးထက်မနည်းကိုတော့စုံစမ်းစစ်ဆေးမှုတွေလုပ်နေပြီဆိုပြီးတော့လဲဦးမင်းဦးကပြောပါတယ
်သူတို့ကစုံစမ်းစစ်ဆေးလုပ်ကုန်ရှိတယ်ဒီဟာဘယ်လိုပေါင်းပတ်သက်ပြီးပြစ်တာပေါ့နော်အခုလောတဲ့နုနယ်ရေးမှုကတော့သူကအဲ့ဒါစုံစမ်းစစ်ဆေးလုံးနော်တကယ်လို့ဒီအဲသူတာနာကြတဲ့လူငယ်နဲ့လူငယ်မှာပါဝင်တဲ့ဒီအာဏာပိုင်တွေပေါ့ရဲကြီးဖြစ်ဟိုတော့ဟိုနည်းနည်းလူငယ်ကြီးဖြစ်အဲ့ဒီပါဝင်ပတ်သက်ဆိုတော့ဒီကိစ္စကိုရေးချာတယ်ပြောတယ
်ပြီးခဲ့တဲ့မလ16ရက်နေ့ကထိုင်းနိုင်ငံတောင်ပိုင်းပရာချုခီဒီကန်ပြည်နယ်အတွင်းမှာတရားဝင်မြန်မာ18ယောက်ကိုတိုက်ဆောင်လာတဲ့မော်တော်ယာဉ်တိုက်ခတ်မှုဖြစ်ခဲ့ပြီး6ဦးသေဆုံးပြီး9ဦးဒဏ်ရာရရှိခဲ့တာပါ။ထိုင်းမြန်မာနယ်စပ်တပ်ပြည်နယ်ဖို့ဖရာမြို့နယ်ထဲမှာတော့ဧပြီလ5ရက်နေ့ကမြန်မာ18ဦးကိုလူမောင်ကိုတိုက်ဆောင်လာတဲ့ကားတစ်စီးတိုက်ခတ်မှုဖြစ်ခဲ့ပြီးမြန်မာ10ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်။ထိုင်းနိုင်ငံထဲမှာလူမောင်ကိုသမားတွေတိုက်ဆောင်လာတဲ့ကားတွေကရဲစစ်စီရေးဂိတ်တွေကိုရှောင်ခွေးမောင်းနေရတာကနေရင်တိုင်းမှုတွေဖြစ်ပြီးမကြာခဏတိုက်ဆုံးဒဏ်ရာရမှုတွေလည်းဖြစ်ပွားခဲ့ပါတယ်ရှင်။